Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ12ရက်စနေနေ့ညနေ6:00နာရီခွဲနဲ့9:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းကလာတို့ပြောပြပေးပါပါကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်နဲ့တရုတ်တို့ရဲ့ကတိကဝတ်တွေကိုတောက်ကြနေကထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖီရောကပြောပါရယ်။ကျူဘားနိုင်ငံကအမေရိကန်တန်တမာတွေရဲ့အကြားအာရုံပျက်စီးသွားတာဟာ Hell Attack ဂျာမန်ရေးတိုက်ခတ်မှုနဲ့ရင်ဆိုင်ခဲ့ရတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နေအိမ်တွေအပေါ်မော်တာကြီးစံတွေကျရောက်ခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာ73ဦးသေဆုံးသွားပါရယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ကောင်းပါပြီရှင်။ဒီကနေ့ညဒီနားဆင်ကြမယ့်သတင်းလာရတဲ့မှာကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေထမှန်ဖြစ်ပွားတဲ့အခြေအနေနဲ့အတူ
မစ္စယာဟီလီဟာသူ့မကောင်းထဲမှာအသေးချာခိုင်ဆွဲထားတဲ့ယူဆတစ်ခုရှိနေပုံရတယ်ဗျ။အဲ့ဒီယူဆကို तू က justify လုပ်ဖို့အတွက် तू ကအဲ့ဒီစင်ကပဲပြောနေကျွန်တော်အချက်လက်တွေရရှိထားတဲ့အဖြစ်အပျက်တွေကအခြေခံပြီးတော့ကောက်ချက်ဆွဲပြီးတော့သုံးသပ်တာမျိုးမဟုတ်ပဲနဲ့ပြောလို့ရှင်းတယ်
။ရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တူဦးဖြစ်တဲ့ဦးဦးလာစောပြောသွားတာပါ။အပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်။ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့အပြန်အလှန်ကတိပြုထားတာတွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြောဆိုခြင်းအတွင်ထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ဆုံးချမှတ်လိုက်တဲ့တန်ခါပိတ်ဆို့မှုတွေဟာကိုရီးယားကျွမ်းဆွယ်မှာတည်ငြိမ်အေးချမ်းမှုရရည်အတွက်အရေးကြီးပြီးတော့လိုအပ်လာတဲ့ရှေ့ခြေလမ်းတရားဖြစ်တယ်ဆိုတာကိုကောင်ဆောင်တို့ရောအခိုင်အမာအတည်ပြုခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားဘက်ကတိုးပြီးလှုပ်လာနေတဲ့ရန်စတဲ့လှုပ်ရက်တွေရပ်တန့်ရလိမ့်မယ်ဆိုတာကိုလည်းကောင်ဆောင်တို့ဦးစလုံးသဘောတူခဲ့ကြတယ်လို့ဆိုပါတယ်ကိုရီးယားကျွမ်းဆွယ်အတွင်းနျူကလ িয়ার စစ်ပွဲဖြစ်လို့နေပါအခြေအနေရောက်အောင်အမေရိကန်သမ္မတထရမ့်ကတွန်းပို့နေတယ်ဆိုပြီးတော့မြောက်ကိုရီးယားကဆူဆွဲပြောဆိုလိုက်တယ်လို့သမ္မတထရမ့်ကလည်းအမေရိကန်စစ်တပ်ဘက်ကတိုက်ခိုက်ဖို့အဆင်သင့်ဖြစ်နေပြီဆိုပြီးတော့တောက်ကြနေအစောပိုင်းမှာသတိပေးချက်အစ်တစ်ခုထုတ်ပြန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုချိန်ချောက်တာဒါမှမဟုတ်သူကလောက်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစောပိုင်းကသတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါတယ်ဂွမ်ကျွမ်မှာသူကဖြစ်ရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်လိမ့်မယ်လို့သမ္မတထရမ့်ကဆိုပါတယ်အမေရိကန်စစ်ဘက်ရဲ့အဓိကဗဟိုဌာနတစ်ခုရှိရဲ့ပစိဖိတ်တမုတ်တရားထက်ကဂွမ်ကျွန်းထက်ကိုဒုံးကျည်တွေပြုတ်လို့မဲဆိုပြီးမြောက်ကိုရီးယားကချိန်ချောက်ထားတာပ
ါဗင်နီဇွဲလားနိုင်ငံပေါ်မှာစီးရီးရရေးယူဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတော့အခြေအနေတွေကအနည်းငယ်ဖြစ်လောက်အောင်ကိုရှုပ်ရှက်ခတ်နေတယ်လို့ပြောလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်တကယ်လို့လိုအပ်မယ်ဆိုရင်စီးရီးနီလန်းအရာလည်းဖြစ်လာနိုင်ပွဲရှိပါတယ်လို့သမ္မတထရမ့်ကနယူးဂျာစီကသူ့ရဲ့ဂေါက်ခွင်းအပန်းဖြစ်ခန်းမှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်သူအနေနဲ့စီးရီးနီလန်းကိုပြစ်ပယ်သွားမှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီနီလန်းကိုအသုံးချကောင်းချလာနိုင်တယ်လို့ပြောပါတယ်ဗင်နီဇွဲလားပြည်သူတွေဟာဒုက္ခတွေကိုအကြီးအကျယ်ခံစားနေရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ကျွန်တော်တို့ရဲ့တပ်တွေဟာတစ်ကမ္ဘာလုံးမှာရှိပြီးတချို့တွေဆိုရင်အရန်ဝေးရဲ့နေရာတွေမှာပါဗင်နီဇွဲလားကတော့တိတ်မွေးဘူးလို့သူကပြောပါတယ်အမေရိကန်စစ်တပ်အနေနဲ့ပြည်မမှာရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့ကြိုးစည်းပွားကိုကာကွယ်ဖို့ကြိုးပမ်းမှုကိုအကူအညီပေးဖို့အဆင်သင့်မယ်လို့ပင်ဒဂွန်စစ်ဌာနချုပ်ကတော့ပြောလိုက်ပါတယ်ဒါပေမဲ့ဗင်နီဇွဲလားနိုင်ငံကိုစီးရီးအရရေးယူလာနိုင်ပွဲရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပင်ဒဂွန်စစ်ဌာနချုပ်ကတော့တည်ထားခြင်းမရှိဘူးလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်သမ္မတထရမ့်ရဲ့ပြောကြားချက်ဟာယူသွတ်တဲ့လုံရဖြစ်တယ်လို့ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပက်ဒရီနိုကအစိုးရရုပ်သံကိုပြောခဲ့ပါတယ်အမေရိကန်နိုင်ငံဟာဗင်နီဇွဲလားနိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့စီစဉ်နေတယ်လို့အချိန်တော်ကြာကလေးကဗင်နီဇွဲလားဘက်ကပြောခဲ့တာပါဒါပေမဲ့ဒီပြောဆိုချက်ဟာအချိန်မြင့်မရှိဘူးလို့ပင်ဒဂွန်စစ်ထနာချုပ်ကတော့ပြောလိုက်ပါတယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်တမာတွေရဲ့အကြားအာရုံပျက်စီးသွားတာဟာ Hell Attack ကျမ်းမာရေးတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကြောင့်ဆိုတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောလိုက်ပါတယ်။ကျူဘားရောက်ကနေဒါတန်တမာတဦးထက်မနည်းလဲအကြားအာရုံပျက်စီးသွားရတယ်လို့ကနေဒါနိုင်ငံကပြောပါတယ်။အမေရိကန်တန်ဝန်ထမ်းဗန်တဦးဒီလိုတိုက်ခိုက်မှုကိုခံစားလိုက်ရတယ်လို့ဆိုတာချက်ချင်းရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်တန်ဝန်ထမ်းတွေကမကတခြားတန်တမာတွေကိုပါထိခိုက်စေခဲ့တဲ့ဒီကျမ်းမာရေးတိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာဖော်ထုတ်ဖို့ကျူဘားအစိုးရမှတာဝန်ရှိတယ်လို့ လဲဝန်ကြီးတေးလက်ဆန်းကပြောပါရယ်ကျူပါအစိုးရကတော့သူ့မြေပေါ်မှာတရားဝင်ရောက်ရှိနေတဲ့တဏ္ဍာမဝန်ထမ်းတွေတဏ္ဍာမမိသားစုဝင်တွေကိုတိုက်ခိုက်ဖို့အတွက်ကျူပါမြေကိုဘယ်တော့မှဘလို့အကြောင်းပြချက်မျိုးနဲ့အတုံးပြုခွင့်မပေးခဲ့သလိုနှောင်းလဲခွင့်မြမှာမဟုတ်ဘူးလို့ဒီသတင်းမှအစိုးပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အခုလိုနာအကြအာယုံပျက်စီးသွားတာဟာ Sonic Devices အသံလိုက်ပါတဲ့ PC တွေအတုံးပြုမှုနဲ့ဆက်ဆက်နေပုံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အမေရိကန်အစိုးရတာဝန်တရားနဲ့2017ကနေ2016ခုနှစ်အထိကျူပါနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ John Caulfield ကတော့ဒီလိုအကြအာယုံချုပ်ရင်သွားတာဟာထောက်လိုက်ရင်ဆိုင်ရာနည်းပညာတစ်တခုခုချုပ်ရင်သွားလို့ဖြစ်လာတဲ့အကျိုးဆက်ဖြစ်မယ်လို့ AP သတင်းဌာနကပြောပါရယ်2016ခုနှစ်ကစပြီးတော့အနာအကြအာယုံပျက်စီးတဲ့ရောဂါတွေကိုအမေရိကန်တာဝန်ထမ်းတွေစတင်ခန်းစားလာရတယ်လို့ဒါကိုတိုက်ခိုက်မှုတစ်ခုအဖြစ်မမြင်ပဲကျန်းမာရေးတည်နာအဖြစ်သာထင်မြင်ထားခဲ့ကြတာဖြစ်ပါတယ်
မြန်မာနိုင်ငံကရဟတ်ရင်ပြတ်ကျမှုတွင် RS ဆော့ဘွားများပြည်တော်စု UAE နိုင်ငံကတပ်ဖွဲ့ဝင်၄ဦးတေဆုံးသွားတယ်လို့ UAE ဆိုရပိုင်းမီဒီယာကပြောကြားလိုက်ပါတယ်။အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံမှာရှိတဲ့ရှီယာမွတ်စလင်သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တွေတိုက်နေတဲ့စစ်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WAM သတင်းအေဂျင်စီကစနေနေ့အစောပိုင်းကပြောပါတယ်။ရဟန်းရယာမြန်မာနိုင်ငံတောင်ပိုင်းကရှာဝါပြည်နယ်မှာပြတ်ကျခဲ့တာဖြစ်ပါတယ်။အဲ့ဒီပြည်နယ်ထဲမှာအမေရိကန်ကလည်းမြန်မာနိုင်ငံက Al Qaeda အဖွဲ့ကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်နေတာပါ။ Sorry ဥဆောင်တဲ့ညောင်တပ်ဖွဲ့တွေကတော့အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတွေကိုလေကြောင်းကနေရောအမြပြင်ကနေပါထိုးစစ်တွေဆင်နေတာဖြစ်ပါတယ်။သဘုံတွေကဆာနာမြို့ကို2015ခုနှစ်မှာတည်ယူခဲ့တာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့ယမန်ဆိုရဟာ Sorry နိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ယမန်ဆိုရဟာအီရန်မြို့ကိုပြန်ပြီးတော့အခြေစိုက်ရုံထိုင်ခဲ့ပါတယ်။ယမန်ပြည်သူ80ရာခိုင်နှုန်းလောက်ဟာစာနာရိတ်ခါတောက်ရည်တဲ့နဲ့စေဝါအကူအညီတွေကိုအရေးပေါ်လိုအပ်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကမကြသေးခင်ကပဲပြောလိုက်ပါတယ်။ပြီးခဲ့ဧပြီလကစပြီးဝမ်ရောဂါကြောင့်ယမန်နိုင်ငံမှာလူ1800လောက်သေဆုံးပြီးတော့ဝမ်ရောဂါဖြစ်ပွားသူ3,200ကျော်ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
။ UAE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PO မြန်မာပိုင်းကနေစနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဖာယာပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေအိမ်တွေပေါ်ကမော်တာကြီးစာနယ်ကြားရောက်ပတ်ကွဲခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သား73ဦးသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတဦးကပြောပါရယ်။တောက်ကြနေညနေခင်းမှာအိမ်တွေပေါ်ကမော်တာကြီးစာနယ်ကြားရောက်ပတ်ကွဲလို့နောက်ထပ်အရက်သား3ဦးထပ်မင်းလဲဒဏ်ရာရသွားတယ်လို့ဖာယာပြည်နယ်ရဲချုပ်ဘုံမူဒီလဝါရှန်ဒီလဝါကစနေနေ့မှာပြောပါရယ်။ဒါလဝတ်အဘတ်အရက်ကနေအိမ်တွေပေါ်ကဘသူတွေကမော်တာတွေနဲ့ပစ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းရဲချုပ်ကပြောပါရယ်။တက္ကမုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုအဲ့ဒီနေရာကိုဆစ်လို့ထားတယ်လို့လည်းရဲချုပ်ကပြောပါရယ်။တာလီဘန်တွေဖက်ကတော့ဘလို့မတ်ချက်စကားမှထွက်မလာခဲ့ပါဘူး။ဖာယတ်ပြည်နယ်ထဲမှာလှတ်တလောကာလအတွင်းအကြမ်းဖက်မှုတွေတိုးမြင့်လာတယ်လို့အရသားတွေအပေါ်ပြစ်မှတ်ထားတက်ခိုက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြတာလည်းဖြစ်ပါရယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကဆေးရုံတစ်ခုရဲ့ကလေးကုသရေးဆောင်မှာအောက်ဆီဂျင်ပြတ်လတ်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာကလေးအများပြားသေဆုံးသွားခဲ့ပါရယ်။သေဆုံးသွားတဲ့ကလေးတွေရဲ့မိဘတွေအိန္ဒိယအစိုးရအဖွဲ့ဝင်ကြီးတွေနဲ့ဒေသခံပြည်နယ်အစိုးရဝင်ကြီးတွေရဲ့အဆိုအရတော့ဩဂတ်လ9ရက်နေ့ကစပြီးတော့ကလေး35ယောက်ကနေ60ကျော်တိတည်ဆုံးခဲ့တယ်လို့ပြောပါတယ်။ Uttar Pradesh ပြည်နယ် Gorakhpura မြို့ကဘာဘာရာဂပ်တဆေးုံစေတက္ကသိုလ်ဆေးုံမှာစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်။တည်ဆုံးမှုဟာတာမန်တည်ဆုံးမှုဖြစ်ပြီးတော့ဆေးုံမှာအောက်ဆီဂျင်ပြတ်သွားတာကြောင့်မဟုတ်ဘူးလို့ခရိုင်ရာဇဝတ်တရားသူကြီးရာဂျစ်ရိုတလကစနေနေ့မှာပြောပါတယ်။ဒါပေမဲ့ပြည်နယ်ကျန်းမာရေးဝန်ကြီးပရာရှန့် TVD ကတော့အောက်ဆီဂျင်ပိုက်လိုင်းမှာပြဿနာရှိခဲ့ပြီးဒါပေမဲ့လူနာတွေအတွက်တော့ဆေးရုံမှာအောက်ဆီဂျင်ဘူးတွေအလုံးလောက်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်။အိန္ဒိယလွှတ်တော်ရဲ့ပြောခွင့်ရမနစ်တီဝါရီကတော့ Uttar Pradesh ပြည်နယ်ဝန်ကြီးချုပ်ယောဂီအဒိယနတ်နဲ့ကျန်းမာရေးဝန်ကြီးနတ်စင်းတို့ကိုရာထူးကနေချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကင်ညာနိုင်ငံသမရရွေးကောက်ပွဲမှာလက်ရှိသမရဥရရူကင်ညာသားအနိုင်ရသွားတဲ့အတွက်အောင်ပွဲခံမှုတွေရောဒေါသတကြီးဆန့်ကျင်ကပ်ကွယ်မှုတွေပါပေါ်ပေါက်လာပါတယ်။အနိုင်ရမစ္စတာကင်ညာသားကနိုင်ငံစည်းလုံးညီညွတ်ရေးလှုပ်ဆောင်သွားမယ်အပြင်နိုင်ငံသားတွေရဲ့အခြေခံလူနေမှုဘဝတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေလှုပ်ဆောင်သွားမယ်လို့အောင်ပွဲရမိန့်ခွန်းမှာပြောသွားပါတယ်။သမရကင်ညာသားကသူ့ရဲ့အဓိကပြိုင်ဖက် National Super Alliance Party ကမစ္စတာရိုင်လာအိုဒင်ဂါနဲ့အတူတွဲပြီးတော့ကင်ညာနိုင်ငံတိဆောက်ရေးအတွက်လှုပ်ကိုင်သွားဖို့ဆန္ဒရှိတယ်လို့ပြောပါတယ်။အိုဒင်ဂါကတော့ရွေးကောက်ပွဲမှာမဲမတမာမှု တွေရှိတယ်ဆိုပြီးမဲရလာတွေကိုညင်ပယ်ထားတာပါ Mr. Odinga ရဲ့အမခန်းနယ်မြေတွေမှာတောက်ကြတဲ့နောက်ပိုင်းကစူပူအောင်ကြောင့်မို့လို့ပေါပေါက်လာပါတယ် Nairobi မြို့ကအကြီးဆုံးစီးရင်သားရက်ွက် Kibra Mayo မြို့ထဲကအခြားစီးရင်နွမ်ပါတဲ့နေရာတွေနဲ့ Kisumu မြို့အနောက်ပိုင်းဒေသတွေမှာပါတနပ်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အနယသမရကညတာရဲ့အမခန်းနယ်မြေတွေမှာတော့သူ့ကိုထောက်ခံသူတွေကလက်မရီပေါ်ထွက်ပြီးတော့ပူပူစည်းလာခရရီမုတ်အလံတွေဝေ့ရမ်းပြီးတော့ရွေးကောက်ပွဲအောင်ပွဲဆင်နွှဲခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဖျက်မြမဲဆန္ဒရှင်89ရာခိုင်နှုန်းလာရောက်မဲပေးခဲ့ကြတယ်လို့ဖော်ပြပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူ 19.6 တန်းကျော်ထက်ကမှ 15 တန်းကျော်လာရောက်မဲပေးခဲ့ကြတာဖြစ်ပါတယ်။
2018 England Premier League ဘောလုံးရာသီကိုမနေ့တောက်ကြနေ့မှာစတင်လိုက်ပြီးတော့ Arsenal နဲ့ Leicester တို့အကြိတ်နဲ့ကစားပြီးတော့ Arsenal က 4-3 နဲ့အနိုင်ရသွားပါတယ် Arsenal တို့ဂိုးတွေကိုတော့ Lacazette, Welbeck, Ramsey နဲ့ Giroud တို့ကသွင်းပေးခဲ့တာဖြစ်ပြီးတော့ Leicester အတွက်ဂိုးတွေကိုတော့ Vardy က2ဂိုး Okazaki က2ဂိုးသွင်းခဲ့တာပါပထမပိုင်းမှာတစ်ဖက်2ဂိုးစီတည်ဖြစ်ခဲ့ပြီးတော့ဒုတိယပိုင်းမှာ Leicester ကရှေ့ကနေဦးဆောင်ပြီးမှ Arsenal ကပွဲပြီးကနေမှ2ဂိုးပြန်သွင်းပြီးနောက်ဆုံးမှာ Arsenal က 4-3 နဲ့နိုင်ပြီးတော့ပွဲဥတွက်၃မှတ်ရသွားခဲ့တာဖြစ်ပါတယ်ဒီကနေ့အခုကျွန်တော်တို့သတင်းကြေညာနေချိန်မှာတော့ Watford နဲ့ Liverpool ကိုကစားနေကြပြီးတော့ပွဲချိန်41မိနစ်ရှိသွားပြီဖြစ်ပါတယ်အဲဒီချိန်မှာတော့ Watford က Liverpool ကို2ဂိုးတကိုးနဲ့အနိုင်ရနေပါတယ် Watford အတွက်ဂိုးတွေကိုတော့ Okaka Chuka နဲ့ Doucouré တို့ကသွင်းပေးထားပြီးတော့ Liverpool အတွက်ဂိုးကိုတော့ Mané ကသွင်းပေးထားတာဖြစ်ပါတယ်ညနေ9:00နာရီခွဲမှာတော့ Champion Chelsea နဲ့ Burnley Crystal Palace နဲ့ Huddersfield Everton နဲ့ Stoke, Southampton နဲ့ Swansea, West Brom နဲ့ Bournemouth တို့ကစားကြမှာဖြစ်ပြီးတော့ည7:00နာရီမှာတော့ Brighton နဲ့ Man City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့တင်ပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ဆိုင်ရာသတင်းနဲ့အရင်ဆုံးစပါမယ်ရှင်ရခိုင်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့အပေါ်လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖြည့်ရှင်းဖို့လူ့အခွင့်အရေးကိုလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးဆောင်ရေးစစ်ဆေးမှုကစိုးရိမ်မကင်းပြောကြားလိုက်ပါတယ်ဒီထုတ်ပြန်ချက်အပေါ်ရခိုင်မှာဒေသခံတွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပါအင်အားသုံးတိုက်ခိုက်တပ်ဖြတ်မှုတွေရှိနေတဲ့အတွက်လုံခြုံရေးအစီအမံကိုဒေသလိုက်လိုအပ်ချက်အရဆောင်ရွက်တာဖြစ်ပြီးဒေသခံတွေရဲ့လူ့အခွင့်အရေးကိုလည်းအလေးပေးချက်သွင်းစဉ်းစားဖို့ရခိုင်စစ်တော်ကိုယ်စားလှယ်တွေကကုလသမဂ္ဂကိုယ်စားလှယ်ကိုတုတ်ပြန်ပြောဆိုလိုက်ပါတဲ့အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့အမစုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်အကြမ်းဖက်တပ်ဖြတ်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်လာပြီးတဲ့နောက်ပိုင်းစိုးရင်စရာဖြစ်လာတဲ့ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ပိုင်းဒီရပိုင်းအတွင်းမှာကိုရခိုင်မြောက်ပိုင်းဘက်မှာစစ်တပ်အင်အားတွေကိုတိုးမြင့်ချထားနေတာဖြစ်ပါတယ်ဒီသတင်းပေါ်မှာစိုးရင်မိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးရေးမှူးရန်ဟီလီကဩဂုတ်လ17ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်အောက်တိုဘာလတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးမှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဒီအခြေအနေဟာအထူးစိုးရိမ်ပွဲဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံရေးအခြေအနေကိုထိန်းသိမ်းသိမ့်သိမ့်ကာကွယ်ဖြေရှင်းဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့ရဟီလီကတောင်းဆိုလိုက်တာပါဒီလိုမျိုးရဟီလီရဲ့စိုးရိမ်မကင်းကြောင်ထုတ်ပြန်ချက်ကိုတော့တပ်မတော်ကာကွယ်ဦးစည်းချုပ်နဲ့ရခိုင်အရေးကိုယ်တိုင်တွဲဆုံဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီ ANP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးလှစောကလက်မခံပယ်ချလိုက်ပါတယ
်အဲ့ Miss Yanhili ဟာသူ့မှာခေါင်းထဲမှာအတိအချခိုင်ဆွဲထားတဲ့ယူဆတစ်ခုရှိနေပုံရတယ်ဗျအဲ့ဒီယူဆကိုသူက justify လုပ်ဖို့အတွက်သူကအဲ့ဒီစင်ကပဲပြောနေကျွန်တော်တို့အချက်လက်တွေရရှိထားတဲ့အဖြစ်အပျက်တွေကအခြေခံပြီးတော့ကောက်ချက်ဆွဲပြီးတော့သုံးသပ်တာမျိုးမဟုတ်ပဲနဲ့ပြောလို့ထင်တယ်နောက်တစ်ချက်ကကျွန်တော်တို့လူခွင့်ရေးရှိုးဖောက်မှုဆိုတဲ့ကိစ္စဟာအကျဉ်းဖက်သမားတွေနဲ့အကျဉ်းဖက်သမားတွေကိုချိန်မုံတဲ့တမတော်ကျဲကြားထဲမှာဖြစ်နေတဲ့အဲ့ဒီပြဿနာတွေကိုပုံကြီးချိန်ပြီးတော့ကျွန်တော်လူခွင့်ရေးရှိုးဖောက်မှုကြီးတယ်ဆိုတော့ကျွန်တော်တဘောမကြောက်ထင်တယ်ဘာလို့လဲဆိုတော့နိုင်ငံတကာမှာတလို့ပဲအကျဉ်းဖက်သမားတွေကရဲဆက်လုပ်တယ်အဲ့တော့အကျဉ်းဖက်သမားတွေကိုဆန့်ကျင်တဲ့ကျွန်တော်တို့လူမျိုးရင်းအရာစုတွေပြည်သူတွေပါဝင်ပေါ့လေပြည်သူစစ်တွေပါဝင်တုံ့ပြန်တဲ့အခါမှာတော့စစ်တိုက်တယ်ဆိုတော့သူတို့လှုပ်ထုံလို့နဲ့သူတို့လှုပ်ကြမှာပဲအဲ့ဒီအရေးကိုကျွန်တော်တို့ကလူမှုဆက်သွယ်ရေးပေါင်းထဲမှာရှိတဲ့လူခွင့်ရေးဟာနဲ့သွားကြည့်တယ်ဆိုတာကတော့ဆက်သက်သူလူချင်းနဲ့အဖြစ်တစ်ခုကိုရဖို့တဲ့စောက်ဆွဲတာပဲလို့ကျွန်တော်ထင်ပါတယ
်လူသေဆုံးတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လို့ဒေသခံပြည်သူတွေရဲ့စိုးရင်ကြောင်းလန့်မှုမလုံခြုံမှုတွေပေါ်အခုလိုလုံခြုံရေးအစီအမံတိုးချဲ့တဲ့ဟာနိုင်ငံတကာမှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအစီအမံ နေတိုးမြင့်ချထားတဲ့ထုံးစံအတိုင်းကင်တွယ်ဖြည့်ရှင်းတာဖြစ်တယ်ဆိုတာကိုယဟီလီသဘောပေါက်စေချင်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထူမီကလည်းသုံးသပ်ပါတယ
်တက္ကပါလုံးမှာလည်းအကျန့်ဖက်နဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းရဲ့အစိုးရများကဒါအထူးတလေလုံခြုံရေးတိုးမြင့်လာတယ်လှုပ်ဆောင်လာတယ်နိုင်ငံသူနိုင်ငံသားအပေါ်မှာကာကွယ်တာတွေကိုလုပ်ကြရပါတော့နော်ဆိုတော့အခုဆိုလို့ရှိရင်ဒီဌာနေတိုင်းရန်သားတွေရဲရဲစစ်စစ်အသက်ခံရတဲ့အုပ်ဒါနဲ့ပတ်သက်ပြီးတော့လုံခြုံရေးပို့ပြီးတော့တိုးမြင့်ဖို့လိုအပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဖွတ်တော်မှာလည်းပဲဒီပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ဖို့တာဝန်ရှိသူများကာကွယ်ရေးကိုတာဝန်ယူထားကြတဲ့ဝန်ကြီးဌာနများသူတို့အနေနဲ့ဒီအပြေအဝပြည်သူတွေကိုကာကွယ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်အခုလိုမျိုးဒေသတွေနေနေရှင်းလင်းရေးလုပ်တာဟာအကြမ်းဖက်သမားတွေရဲ့ရန်ကကာကွယ်နိုင်မှုဒေသခံတွေရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရေးအတွက်လုပ်တာဖြစ်ပြီးဒေသခံတွေရဲ့လူခွင့်ရေးကိုလည်းအလေးပေးစဉ်းစားသင့်တယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထူမီကပြောပါတယ
်ဒီနိုင်ငံမှာနေထိုင်ကြတဲ့ဌာနတိုင်းရင်းသားတွေကနံပါတ်1လုံခြုံရမယ်အသက်လုံခြုံတော့မှနေပြီးတော့ဒီဘဝတွေလုံခြုံမှာဖြစ်တယ်လုံခြုံတော့မှနေပြီးတော့ဒီဖွံ့ဖြိုးတိုးတက်ရေးတို့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့နိုင်ငံရေးဖွံ့ဖြိုးမှုတိုးတက်မှုစသဖြစ်လာကြမှာဆိုတော့အခုကလုံခြုံဖို့ကမလုံခြုံတဲ့အခြေအနေရောက်နေတယ်ဆိုတော့ကျွန်တော်တို့လုံခြုံအောင်နိုင်ငံတော်ကတောင်းပန်ယူရမှာဖြစ်ပါတယ်ဒီရဟင်းဒီရဲ့စာနဲ့ပတ်သက်ပြီးတော့ပေါ့နော်ဌာနတိုင်းရင်းသားတွေအပါအဝင်လူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒါပေမဲ့ဘယ်သူတွေမှာအခွင့်အရေးမရှိနိုင်ဘူးလဲဆိုတော့အကျန့်ဖက်သူတွေသူတို့ဘာလို့ပေါ့နော်ရဲစစ်စစ်တစ်ဖြတ်တော့မယ်ဆိုတဲ့အဖွဲ့တွေဒီအဖွဲ့တွေနဲ့ဆက်ဆက်တဲ့လူတွေသူတို့တွေမှာအခွင့်အရေးမရှိတော့ပါဘူ
းရခိုင်ပြည်နယ်အတွင်းမှာစစ်တပ်အင်အားတိုးချဲ့ချထားပြီးအခုလိုလုံခြုံရေးအစီအမံတွေတိုးမြှင့်ချထားရတာဟာလေဒေသတွင်းအရေးပေါ်လုံခြုံရေးလိုအပ်ချက်အရာဖြစ်တယ်ဆိုတာကိုဦးလာစောကပြောပါတယ
်ဟီလီထုတ်ပြန်ချက်ကိုကျွန်တော်ကြားပါတယ်ကျွန်တော်တို့လည်းတော်တော်လေးအော်မီတယ်အော်မီတယ်ဆိုတာရခိုင်အခြေအနေဟာစိုးရိမ်တဲ့အခြေအနေတစ်ခုရောက်တယ်ရောက်ပြီးတော့ပူးမလင်းပြောရင်တမန်လက်နက်ကအင်အားစုတွေတောင်မှနည်းနည်းလက်ထက်ရတဲ့အနေထားမျိုးဆိုရင်ကျွန်တော်တို့အဲ့တိုင်းရင်းသားတွေလူငယ်စုရခိုင်တွေကတိုင်းရင်းသားတွေပူကြောက်တာကိုလေကြောက်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီကကွေးကဒီတမတော်ကကောင်းတော်နဲ့တွေ့တဲ့ခါမှလည်းအဲ့ဒီမှာဒီလုံယုံရင်းနဲ့ပတ်သက်ပြီးကျွန်တော်တို့အားမရဘူး။တော့ချီတိရောက်ကင်တွေ့စီရင်လည်းသူတို့နည်းနည်း moderate ဖြစ်တဲ့လူတွေကိုသူတို့အဲ့ဒီစက်တာဖြတ်တာတွေကြီးတယ်။အဲ့တော့ဒါကိုတီးတီးကြကြကင်တွေ့တင်ပါတယ်လို့ကျွန်တော်တို့ပြောတယ်။ပြောတယ်ဆိုတော့ကင်တွေ့တယ်ဆိုတာတမတော်ရဲ့လုံထုံလုံးလေးလုံယုံလုံးစင်နဲ့လုံးလေးမလေးစစ်စင်ရေးတစ်ခုလုံးတာပဲ။အဲ့တော့ဒီဟာပေါ်မှာရန်ဟီရီပြောရဆိုတော့ကျွန်တော်တို့သိတဲ့ဘာမှမကြောက်ဘူးလို့ထင်တယ
်။ဒီလိုမျိုးအကျန်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းလုံယုံရေးအင်အားတိုးမြင့်ချထားတာနည်းနည်းရှင်းလင်းရေးတွေလှုပ်ဆောင်တဲ့အပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းနဲ့ရခိုင်ပြည်နယ်အတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မဆုမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီဒေသအတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ကစောက်ကျေးရွာသားတထောင်လောက်ဟာနမ်မတီဘာသာရေးအသင်းတို့အကြောင်းမှာစစ်ဘေးတန်းရှောင်နေကြရပါတယ်။မင်းတိုက်ခိုက်မှုမှာတိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းခရီးရန်အတင်းတော်တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဒေါနိုင်ကွန်းအင်ကဆက်တယ်မြင်းမြန်းပြီးတင်ပြပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီမြို့ကစုတ်ကျေးရွာမှာမြန်မာတပ်မတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ရွာသားသဆောင်ကျော်ဟာကချင်နှစ်ချင်းအတင်းတော်ကျောင်းမှာတင်းချောင်ရောက်ရှိနေတယ်လို့တင်းအုပ်ဆရာတော်စင်ရန်ကပြောပါတယ
်။နှစ်ချင်းအတင်းတော်ထဲမှာတော့လူကြီးတွေကတော့အခု600နီးပါးတော့ရှိသေးတယ်။တင်းတော်အပြည့်ကြောင့်မဟုတ်သေးဘူး။ဝင်တဲ့ဖက်တွေလည်းရှိသေးတော့လေ။ဒီလိုကဒီမျိုးအင်ပါတယ်နေချင်းဒီလိုကတော့ထဲမှာရှိနေသေးတော့လမ်းတော်ရန်ပတ်တလိရှားကျောင်းမှာကတော့150ပေါ့။အဲ့ဒါလည်းခမရှိသေးရှိသေးတယ်။
ဒီစစ်ဘေးရှောင်တွေဟာမလိကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ကစုပ်ရွာကနေဆက်ပြေးသိမ်းရှောင်လာတာပါ။ထိပ်ပြေးလာသူတွေကဥယျာဉ်80ကျော်ဟာစစ်ရှောင်စခန်းထဲမရောက်သေးတဲ့အတွက်အသင်းတော်တာဝန်ရှိသူတွေလူမှုအခြေပြုဖွဲ့တွေကနေလိုက်လံရှာဖွေနေတယ်လို့သူကပြောပါရယ်။မလိကတိုက်ခိုက်မှုမှာကစုပ်ကျေးရွာတွင် KIU ဖွဲ့တွေမရှိဘဲတပ်မတော်ကနေဝိုင်းပါတိုက်ခိုက်လာတယ်လို့အသင်းတော်တာဝန်ရှိသူဥလကြာကဆိုပါရယ်။
ဒီမှာအမဒီဒုက္ခတွေကြီးဖြစ်ပြီးတဲ့အချိန်ကြီးတော့ကျန်ရင်တော့တက်ပေးဖြစ်တာမဟုတ်ဘူးအဲ့ဒီရွာမှာကျန်ရင်တက်ခံလည်းမရှိဘူးပုတ်ချုပ်ရေးပိုင်းရုံးလို့ရှိတယ်ဆဲအမတတ်မတော်ကတစ်ခါတည်းအမဖျားကျောင်းမှာဒီသူတို့ကခေရင်းနဲ့မနဲ့ရှိနိုင်မှာတော့အဲ့ဒီပစုံချောင်းချမှာတက်ပေးဖြစ်တဲ့ခါကျရွာသားရဲ့အင်းချောင်းရတော့မယ်ဆိုမှအကြီးဝဲလုပ်နေတဲ့အချိန်မှာအမဝန်လာကြအမအဲ့လိုပြစ်ခတ်ပြီးမှဆော့ဖြစ်တယ်နောက်တော့ကျန်ရင်ရင်းစစ်ကအဲ့ရွာဘက်ကိုပြန်လာမှတိုက်ပွဲတော့ပြန်ဖြစ်တယ်လို့အဲ့လိုတော့တင်းကြရတယ
်ပြီးကြတဲ့အောက်ဂိုလာ၁၀ရက်နေ့ကနမ်မတီမြို့ကစုတ်ချောင်းပြားမှာ KIU နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရွာသားတွေစစ်ရှောင်မှုမနေ့ကဖျားချောင်းမှာစီဝေးလုပ်နေတော့တပ်မတော်ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုခဲ့ကြောင်းဥလကြာကဆိုပါတယ်လက်ရှိကစုတ်ရွာသေးတာတွင် KIU နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့သတင်းတွေပေါ်ထွက်နေပေမဲ့ဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်လို့အတည်ပြုချက်မပေးနိုင်ဘူးလို့လည်းသူကဆိုပါတယ်မ Malaga people are there, pick up moving. You are that Toga, they so get a look, so Jiva Taduga, pure water.
Not so much, you don't know what to talk to me. Don't know what to talk to
you. So you are saying pick up Muma, you are that is Sika Tezo Muru, she may be met. The Renshell at the Jamayachi de Bulo, Pissing or Sanki Nida, Kachinu, Chibu, Bota Wankan, Ton Nambu, up your water.
You are that is Sika Musi, you are that you can write, but you have a chitter to Rabu, who did he see Sella at the Jamayahu, for no one to say to Panita, a self-wired in Marketo.
ဟုတ်တယ်နေပါကိုမရသေးဘောနော်ကျမအစားဟိုမင်းကဆန်းသွားတာပေါ့နော်ဒီမနေ့ကျမပြန်မေးစီတော့စလိုက်ပြီးဆိုတာကြားတယ်အခုတတိပင်းနေရစီစားမရအောင်ရှင်ဘုရားကျောင်းသွင်းပြေးမိနေတဲ့ယွာသားတို့နဲ့သုံးသွင်းမှာဆွဲပြေးသိမ်းဆောင်နေတဲ့ယွာသားတို့ကမိသားစုနဲ့မစုံနိုင်သေးဘူးလို့သောနံဘူးကဆိုပါတယ်ဖန်စီခံရတဲ့သူတွေဒိတ်ဆုံးတဲ့သူအရေအတွက်တိတိကျကျမပြောနိုင်သေးပေမဲ့
ဒီရာတွင်ပြစ်ခတ်တက်ခံရမှုကြောင့်နမတိခရိယသင်းတော်ကျောင်းကိုတင်းဆောင်လာတဲ့ဆစ်ဆောင်တွေကိုဘာသာရေးသင်းဖွဲ့တွေလူမှုသင်းဖွဲ့တွေပြင်ကချင်ပြည်နယ်အစိုးရဖွဲ့ကလည်းအကူအညီပေးဆောင်နေပါတယ်ဆစ်ဆောင်ရွာသားတွေကနေထားကိုတော့ကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မြတ်သွေးဆံကအခုလိုပြောပါတယ်ကျမတို့ကြားသလောက်ကတော့သူတို့ပြောတာတော့ရွာတွေကိုတက်ကဝင်လာတော့ဘက်ကတောက်နေတဲ့ကင်းသ
ဒီနေ့လို့တချင်ဒုက္ခသက်ကော်မတီတွေကနေပြောပါရယ်မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြည်ခတ်တပ်ကိုင်မှုတွေကိုရက်စဲပြီးတော့ငင်းချမ်းကြီးလုပ်ငန်းစဉ်ကိုဖော်ဆောင်ဖို့အစိုးရငင်းချမ်းကြီးကော်မရှင်နဲ့
ဒါပေမဲ့ရှမ်းပြည်နယ်ကချင်းပြည်နယ်အတွင်းမှာစစ်ရေးသိမ်းမှုတွေဆက်လက်ရှိနေစဉ်နေသားကြောင့်အစိုးရအနေနဲ့တနင်္ဂနွေလောအတိုင်းသာပြည်ရရေးကျင်းရနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ဖက်ဒရယ်မှုလေ့လာသူတွေကလည်းသုံးသပ်နေကြပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီထိုင်းနိုင်ငံဘက်မှာလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေအကြောင်းကိုတင်ပြပေးပါမယ်။ ထိုင်းနိုင်ငံပထုံထာနီခရိုင်တဲကအမိုက်တွေနဲ့ဆုံဖြတ်ပစ္စည်းတွေကိုပြန်လည်တန့်စင်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံသားနှစ်ဦးပွဲစားတွေရဲ့ရောင်းစားတာကိုခံခဲ့ကြရပါတယ်။ဩဂုတ်လ17ရက်နေ့ညနေပိုင်းမှာတော့ ထိုင်းအထူး စုံစမ်းစစ်ဆေးရေးအဖွဲ့ DSI အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကသူတို့ကိုကယ်ဆယ်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းရင်ခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံအတွင်းမှာတရားမဝင်တဲ့အလုပ်သမားတွေအလုပ်လုပ်ခွင့်ရမယ်ဆိုပြီး ထိုင်းတောင်ပိုင်းခီခီလန့်ကနေမြန်မာလူသမားတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုပွဲစားတွေကပို့ဆောင်ပေးနေတာပါ။ပြီးခဲ့တဲ့တစ်ပတ်အတွင်းမှာတော့ပထုံထာနီခရိုင်အတွင်းကရေးသန့်ဆက်အလုပ်ယုံမှာသွင်းပေးမယ်ဆိုပြီးအမိုက်တီနဲ့ဆုတ်ပစ္စည်းတွေကိုပြန်လည်တန့်စင်တဲ့စက်ယုံမှာမြန်မာလူသမားနှစ်ဦးကိုရောင်းချတာခံခဲ့ရကြောင်းရောင်းစားခံခဲ့ရသူအမျိုးသမီးတဦးကပြောပြပါတယ်။ဒီမှာတို့တယောက်တပေ
ဒီလိုမဟုတ်ဘူးကျမအဲ့လိုမျိုးပြောတယ်အာနဲ့တတိယမလုံနိုင်ဘူးဆိုရင်လာပိုးတဲ့လူကပတ်သက်နှစ်ပေါင်းထောက်သွားတယ်လူများမရောက်ဘူးတော့တယောက်တစ်ပေါင်းနှစ်ပေါင်းထောက်သွားတယ်မလုံနိုင်ငါပတ်သက်နှစ်ပေါင်းပေးနေလို့သွားခိုင်းတယ်မပေးမသွားခိုင်းဘူးအဲ့လိုမျိုးပြောတယ်သူတို့ကိုကယ်ဆယ်နိုင်ဖို့အတွက်အကူအညီတောင်းခဲ့တာကြောင့် မြန်မာတန်ရောင်းကအလို့သမားတန်အရာရှိရဲ့အကူအညီကိုလည်းရယူပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့
အဲတင်ပြတယ်တင်ပြအလုပ်သမားတန်ရာရှိရနေပြီးတော့အဲသူတို့နှစ်ယောက်ရဲ့နာမည်အသက်ကိုယူပြီးတော့ DSN ကိုပူညီဖို့စာထုတ်ပေးလိုက်တယ်ကျွန်တော်အဲ့ဒါနဲ့သွားပြီးတော့ကူညီတာပေါ့နော်
ဒီအလုပ်ရောဟာအရင်တုန်းကလည်းအလုပ်သမားတွေကိုအတင်းအကျပ်ခေါ်ယူထားပြီး အလုံးမလုံးချင်တာကြောင့်အလုတ်ကထွက်မဲ့အလုံးသမားတွေကိုထွက်ပြေးလို့မရအောင်ခြံစည်းရိုးတွေမှာလျှက်စစ်ကြိုးများတပ်ဆင်ထားခဲ့တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဆိုပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းအစိုးရလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီး2011ခုနှစ်ထဲမှာလူကုန်ကူးခံရသူပေါင်း90ဦး2012ခုနှစ်မှာ262ဦး2013ခုနှစ်မှာ264ဦး2014ခုနှစ်မှာတော့120ဦးနဲ့2015ခုနှစ်မှာတော့184ဦး2016ခုနှစ်ထဲမှာတော့လူကုန်ကူးခံရမှုအကြိမ်ပေါင်း28ကြိမ်ကိုနှိမ်နင်းခဲ့ရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့တာပါ2018ခုနှစ်ဩဂုတ်လအထိတော့လူကုန်ကူးမှုတွေကိုနှိမ်နင်းခဲ့ရမှာလိင်အလုတ်သမားများအပါအဝင်လူကုန်ကူးခံရသူပေါင်း120လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ရှင်
အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင
်။အခုစနေညတရားလေးလိုင်းဆွေးနွေးကံကိုည9:00ခွဲမှစတင်မှာမို့ဆောင်မြော်နားဆင်နိုင်ကြပါတယ်။ည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင
်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အပြာလန်ကတိပြုထားတာတွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းထောက်လောင်းအတည်ပြုခဲ့ကြတယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုတွေဟာကိုရီးယားကျွန်းဆွယ်မှာတည်ငြိမ်အေးချမ်းမှုရရေးအတွက်အရေးကြီးပြီးတော့လိုအပ်လာတဲ့ရှေ့ခြေလှမ်းဖြစ်တယ်ဆိုတာကောင်းဆောင်တို့ရောအခိုင်အမာကတိပြုခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဗင်နီဇွဲလားနိုင်ငံအပေါ် CIA အရေးယူဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးအခြေအနေတွေကအနည်းဖြစ်လာအောင်ကိုရှုတ်ရှက်ခန့်နေတယ်လို့ပြောလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်။တကယ်လို့လိုအပ်မယ်ဆိုရင် CIA နီလာအရာလည်းဖြစ်လာနိုင်ွယ်ရှိပါတယ်လို့သမ္မတထရမ့်ကနယူးဂျာစီကသူ့ရဲ့ကောက်ခွင့်အပန်းဖြေစခန်းမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။သူအနေနဲ့စီရင်နီလန်းကိုလည်းပြစ်ပယ်သွားမှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီနီလန်းကိုအတုံးချကောင်ချလာနိုင်တယ်လို့ပြောပါရယ်ဗင်နီဇွဲလားပြည်သူတွေဟာဒုက္ခတွေကိုအကြီးကျယ်ခံစားနေရတယ်လို့သမ္မတထရမ့်ကပြောပါရယ်ကျွန်တော်တို့တပ်တွေဟာတကမ္ဘာလုံးမှာရှိပြီးတော့တချို့တွေဆိုရင်အယံဝေးတဲ့နေရာတွေမှာပါဗင်နီဇွဲလားကတိတ်မွေးဘူးလို့လည်းသူကပြောပါရယ်ဂျီမီနိုင်ငံကရဟယင်ပြတ်ကျမှုအတွင်းအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံစစ်တပ်ကတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့ UAE အစိုးရပိုင်းမီဒီယာကပြောကြားလိုက်ပါတယ်။အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာဂျီမီနိုင်ငံမှာရှိတဲ့ရှီယာမွတ်စလင်သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တွေတိုက်နေတဲ့စစ်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WAM သတင်းအေဂျင်စီကစနေနေ့အစောပိုင်းမှာပြောပါတယ်။ရဟယင်ဟာဂျီမီနိုင်ငံတောင်ပိုင်းကရှက်ဘွားပြည်နယ်မှာပြတ်ကျခဲ့တာပါ။အဲ့ဒီပြည်နယ်ထဲကအမေရိကန်ကလည်းဂျီမီနိုင်ငံကအယ်ခိုင်ဒါအဖွဲ့ကိုတချောင်းကနေပြင်မှတ်ထားတိုက်ခိုက်နေတာပါ။Sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကတော့အီရန်ကကြော်တောင်းနောက်ခံပေးထားတဲ့ဟူသီတပုံတွေကိုလေကြောင်းကနေရောမြေပြင်ကပါထိုးစစ်တွေဆင်နေတာဖြစ်ပါတယ
်။တရင်ချင်းချက်ကိုနန်းလောင်ကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ 9.2 မီတာ 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.